ဒီနေ့သမရယုံကနေပြီးတော့နိုင်ငံရေးတွဲဆောင်ဆွေးနွေးမှုအတွက်ပေါ့နော်ဒီပါတီကိုဖိတ်တယ်လို့သိရလို့ပါအင်ကယ်ဖိတ်ချားချက်မှာကြတော့ဘလူတွေပါလဲပေါ့နော်အင်ကယ်
ဒီကြတာတော့နိုင်ငံရေးပြည်ပြောင်းလေးခေါင်းစဉ်တစ်ခုနောက်တစ်ခါဒီမိုကရေစီပေါ့လေဒီနိုင်ငံရေးပြည်ပြောင်းလေးတစ်ခုနောက်ပြီးတော့ကျွန်တော်တို့ပြည်ပပွဲကိုကျွန်တော်တို့ညီသာစွာနဲ့ပြည်မြတ်စွာဖြတ်တန်းရေးတစ်ခုပေါ့ဗျာအရင်တိုင်းကအရင်ပထမအကြိမ်ပြည်တော်ခေါင်းစဉ်နဲ့မကွာပါဘူးညီငယ်ရေးဖြစ်စဉ်ကိုအခြေခံတဲ့မျိုးရကံလေစီလုံးကြီးဆိုင်ရာဆွေးနွေးပွဲနိုင်ငံရေးဆွေးနွေးပွဲများစတင်နိုင်ပြီပေါ့ဒီဘောတော့နိုင်ငံရေးဆွေးနွေးပွဲစတင်နိုင်ရေးတစ်ခုတစ်ခုနောက်တစ်ခါဒီမိုကရေစီအတင်ကူပြောင်းရေးနဲ့ပြောင်းလဲမှုများဆက်လက်ဖြစ်စဉ်စီဒါအရင်တော့အားနဲ့တူတူပါပဲ
ပြီးခဲ့တဲ့နှစ်ဒီအော်တိုဘာလာတော့ကလည်းတွေ့ခဲ့ပါတယ်ဒီတွေ့ဆုံပွဲမှာကြတော့အားမရခဲ့တာတွေရှိတယ်ဆိုတာမျိုးတွေလည်းအပြန်မှာကြတော့သတင်းတွေကြားရပါတယ်အင်ကယ်စနေနေ့ဒီနေပြည်တော်မှာတွေ့ဆုံမဲ့အခါကြတော့ဗောနော်တဲရောက်မဲ့ကိုယ်စားလှယ်တွေအနေနဲ့ကဘလို့မျှော်လင့်ချက်တွေရှိပါလဲရှင်
ကျွန်တော်တို့အနေနဲ့ကတော့ဒါဟိုဖြင်းဖြင်းဝဲတွေချင်းမြောက်ပြီးတဲ့အခါမှာတခုပေါ့ဗျာချင်းရှားတဲ့ဟိုဘုတ်တူမှုဒီကိုထုတ်ပြန်ပြီးနိုင်လိမ့်မယ်လို့တော့မျှော်လင့်ထားတာရှိပါတယ်အဲ့လိုထုတ်ပြန်နိုင်အောင်လည်းကျွန်တော်တိုက်တွန်းဖို့ကျွန်တော်ကတော့ရည်ရွယ်ထားပါတယ
်တည်တာတဲ့အပြောင်းလဲတွေထုတ်ပြန်ပေးဖို့အငယ်ဘလို့အပိုင်းတွေအဓိကမျှော်လင့်ပါလဲရှင်
ကောင်းစရာအဲဒုံမူပိစာအဲဒုံမူထဲမှာကျွန်တော်တို့ညဉ့်ဉန်းကြီးတို့ဒီကောက်ပွဲဖြတ်သန်းကြီးတို့ငွေပြည့်ပြောင်းလဲကြီးတို့မှာဖြတ်လာတဲ့သူပေါ့ဗျာဖြတ်လူအများစုရဲ့သဘောတူညီမှုကိုရတယ်မရဘူးပေါ့ရရင်လည်းရတယ်ပေါ့ဆက်လက်ဆွေးနွေးကိုကြံလဲကြံတယ်ပေါ့အဲ့လိုသူပြည်သူကိုကျွန်တော်တို့ကသင်သားမြင်သာရှိတဲ့ message ပြန်ပေးဖို့ညီရဲမဟုတ်တော့မှဒီထုတ်ပြန်ချက်ပေါ့ဗျာဆွေးနွေးပွဲရဲ့ရက်လက်ကိုဒီတရားဝင်ထုတ်ပြန်ပေးဖို့ပေါ့ဗျာအဲ့လိုကျွန်တော်တို့ကရှိစီချင်တယ်ဘာကြောင့်လဲဆိုတော့ပြီးခဲ့တဲ့အောက်တိုဘာလကလည်းကျွန်တော်အဲ့လိုပဲတင်ပြလာပါပဲထုတ်ပြန်ခဲ့တဲ့အခါကျတော့ညီသားဆွေးနွေးပွဲကြီးတို့ကတော့ပြောတာလည်းခံခဲ့ရရှိပါတယ်တော့ဒီလိုမျိုးတော့ဖြင့်တိတိကျကျနဲ့တခုဟိုခိုင်မာတဲ့ကျွန်တော်တို့ဒီဗီဒီယိုထုတ်ပြန်ပေးဖို့တော့လူကြီးတို့ကျွန်တော်ကယူဆလို့အဲ့လိုညှိနှိုင်းတာဖြစ်ပါတယ်တိုက်တွန်းပြောကြားဖို့လည်းရည်ရွယ်ထားတာရှိပါတယ်
ဒီငင်းချင်းဆွေးနွေးမှုတွေကအားရော့လာတယ်ဆိုပြီးတော့လည်းပြောကြပါတယ်အင်ကယ်အဲ့ဒီတွဲဆောင်ဆွေးနွေးပွဲမှာကြတော့ဒီငင်းချင်းကောင်းစင်လဲပါတဲ့အခါကြတော့ပေါ့နော်ဒီငင်းချင်းနဲ့ပတ်သက်ပြီးတော့များအင်ကယ်ဘာတွေများဆွေးနွေးသွားဖို့ရှိပါလဲရှင်
ဒီနေ့ကဒီမြန်မာနိုင်ငံကြီးမှာအရာအားလုံးရဲ့ထိတ်မှရှိပါတယ်။အရာအားလုံးရဲ့ထိတ်မှရှိတော့ညီညာရေးဖြစ်စဉ်ကိုအောင်မြင်သွားနိုင်မှလာရင်နိုင်ငံရေးအနာဂတ်နိုင်ငံရေးအလားပါကောင်းမယ်ဆိုတာကိုကျွန်တော်တို့ခံယူသားပါတယ်။ဒါကြောင့်မို့လို့ဒီကောဝဲဝဲလို့လို့အစိုးရတစ်ပဲတက်တဲ့သွတ်တော်တစ်ပဲပေါ်ပေါ်ညီညာရေးမပါဘဲနဲ့ဒီလိုလာလို့နေကြမယ်ဆိုရင်တော့ပြောက်ကွဲငါးနဲ့တခါငါးနဲ့တခါလှုပ်ပြီးတော့ဘာမှမထူးကြတဲ့အုပ်ချုပ်မှုကိုယ်ရည်ပြုမှုတွေနဲ့ပဲဆက်သွားနိုင်မယ်ဆိုရင်တော့ညီညာရေးကိုဖယ်ထားလို့ရှိရင်တော့ဒီနိုင်ငံရှိမှလူမှုဘဝတွေတွတ်တဖို့အင်္ဂလာလူတွေရဲ့ကျေးဇူးရေးဘဝတွေဖွင့်နှံ့လာဖို့ဒီမှုအခွင့်အရေးတွေရရှိစေဖို့နောက်တစ်ခါဒီအုပ်ချုပ်မှုပုံစံတွေရာလည်းပဲညီညာနိုင်ငံနဲ့တင့်မြော်တဲ့ဒီ Federal Senate ပေါ့အခုကိုရှာဖွေနိုင်မှုပိုရောက်မှာမဟုတ်ပါဘူးသူနည်းသူစွာရှင်ဥရီပြင်ဆိုင်ရေးကိုလည်းပဲအဖြစ်မှာမဟုတ်ပါဘူး
2015ရွေးကောက်ပွဲကိုကြတော့ကော်မရှင်ကလည်းတရားမျှတအောင်ကျင်းပပေးမယ်လို့ပြောပါတယ်။ဒါပေမဲ့ဒီတက်မတော်သားတွေပါမယ်ဆိုရင်ဒါတရားမျှတတဲ့အနေအထားတွေမရှိနိုင်ဘူးဆိုပြီးတော့လည်းပြောဆိုကြတာရှိပါတယ်အန်ကေ။ဒီ2015ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့အန်ကေဒီတရားမျှတမှုရှိစေဖို့အတွက်ကအန်ကေဘလို့တွေများဆွေးနွေးသွားဖို့ရှိပါလဲရှင်။
ပြာညတာမှုစကားကတော့ဒီကောက်ပွဲကျင်းပဝင်ကျင်းပနေပေါ့ကော်မရှင်ကနေပြီးတော့ထုတ်ပြန်ထားတဲ့ညင်ကြားရဲ့မြို့ပရိတွေနဲ့တကယ်ကန့်ညီအောင်ကော်မရှင်ကလှုပ်ဆောင်သလားဆိုတဲ့အချက်ကနံပါတ်1အချက်ပေါ့ဗျာ။နိုင်ငံလှုပ်ဆောင်တဲ့ပါတီတွေပေါ့ပါတီတူတဲ့ငါးကောင်ကျင်းဝလို့ရရင်ပြီးရောဆိုပြီးတော့အလူရဲ့အမလှုပ်တာမျိုးအားရှိတဲ့သူကအားနေတဲ့သူပေါ်မှာခွကျော်စီပြသွားတာမျိုးကလည်းပြာညတာမှုပဲကျွန်မနိုင်ကိုရေးရင်ဒီမှာဖြစ်ပါတယ်။အဲမလို့သား25ရာခိုင်နှုန်းကတော့ပြင်ခုရီကတော့တွန့်ထုတ်လို့မရပါဘူး။မျိုးစီစုအပ်တဲ့အဖြစ်ကိုမျိုးစီနိုင်ငံတစ်ခုဖြစ်သွားအမောတမရောဟာဒီလိုရှိအစိုးရအောက်မှာပဲရှိရမယ်ဆိုတော့ကျွန်တော်တို့ကိုအရင်မဆော့ကလေးကတက်ခံထားပါတယ်။ဒါပေမဲ့လည်းအခုဒီခါမှာတမရော25ရာခိုင်နှုန်းကိုထပ်ဖို့ဆိုတာကဘယ်လိုဆင်မှာဖြစ်နိုင်တဲ့အနေအထားကိုမတွေ့ရသေးပါဘူး။အဲ့တမရော25ရာခိုင်နှုန်းကတရားမျှတမှုမရှိအောင်ဘာတွေလုပ်နေသလဲဆိုရင်အထောက်အထားတွေကန့်နိုင်ဖို့ပေါ့ဒီမှာဖြစ်ပါတယ်။ကျွန်တော်တို့အဲ့ကတော့အရေးကြီးဆုံးတော့ညီငယ်ရေးပဲ။ညီငယ်ရမယ်ဆိုရင်တမရော25ရာခိုင်နှုန်းကလည်းမလို့လူချင်းတိတယ်အောင်ဆက်ရှိနေမှာမဟုတ်တော့ပါဘူး။တမရော25ရာခိုင်နှုန်းကညီချင်းပါလေလို့ဖြည့်ပြီးလို့လည်းမရတော့ပါဘူး။ညီငယ်ရှိလို့
နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေကိုဘယ်လိုမျိုးများအစိုးရကိုထောက်ပြဆွေးနွေးသွားဖို့များရှိပါလဲရှင်
အများကြီးပဲရှိပါလေပြောမယ်ဆိုရင်တော့ကျွန်တော်ဥပိ္ပဒေအချင်းကဘယ်လောက်ပြင်းမလဲမသိပါဘူး10မိနစ်ပြင်းမလား15မိနစ်ပြင်းမလားဒါကျွန်တော်မသိပါဘူးနိုင်ငံပြင်းပြောင်းလဲမှုဆိုတာ sector အလုံးမှာရှိတယ်လေနိုင်ငံရေးစီးပွားရေးနိုင်ငံရေးဟာစီးပွားရေးမပါဘဲနဲ့ကြောင်းလို့မရဘူးစီးပွားရေးနိုင်ငံရေးကြောင်းအောင်သက်သက်နဲ့လေကြောင်းနေမှာမရပါဘူးနိုင်ငံရေးတစ်ခုလေကြောင်းနေဆိုတာတော်လန်ရေးကိုကပြောတာပါအခုကတော်လန်ရေးကပါမဟုတ်ပါဘူးသူကနိုင်ငံတည်ဆောက်ရေးနိုင်ငံရေးနှစ်တစ်ခုကိုပူးပြောင်းနေခါမှာနိုင်ငံရေးနဲ့စီးပွားရေးကချိတ်ဆက်ပြီးတော့ကြောင်းမှုဆိုပါတယ်နိုင်ငံရေးကြောင်းနေခါမှာစီးပွားရေးပါတခါလဲပါနေအောင်ကျွန်တော်တို့ကစီးပွားရေးအပြင်ပြင်လက္ခဏာတွေကလည်းမလိုအပ်တဲ့ဟာတွေကိုဖြစ်ချက်ပြီးတော့တကယ်ပဲဒီလိုစီးပွားဖြစ်နေသလားမဖြစ်ဘူးလားဆိုတာလည်းထောက်ပြပြောဆိုဖို့ရှိပါတယ်ကျွန်တော်တို့ဟုတ် Okay.
ဖွဲ့စည်းပုံပြင်ဆင်ရေးရကြတော့ဒီလွတ်တော်အတွင်းမှာပြင်ဖို့တော့အခက်အခဲရှိတယ်ဆိုပြီးတုံ့တက်ကြရတွေလည်းရှိပါတယ်အငယ်ဒီ2023ရွေးကောက်ပွဲမတိုင်ခင်ပေါ့နော်ဖွဲ့စည်းပုံပြင်ဆင်နိုင်မှုအတွက်ကောအငယ်ဒီဆွေးနွေးပွဲမှာတွန်းအားပေးဆွေးနွေးသွားဖို့များရှိပါလားအငယ်အဲ့ရှိပါဘူးဒီဖွဲ့စည်းပုံပြင်ဆင်ရတဲ့ဆောင်ဆင်ကဒီဘက်မှာဘုံမပြည်နိုင်ခင်မရှိဘူးဆိုတော့ကျွန်တ